ကျော်လ19ရက်ဒီကနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ဖြစ်ပါတယ်။သူ့ရဲ့မွေးနေ့ပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့တို့မှကျင်းပခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကျော်လွှားနိုင်ပါစေကြောင်းကိုလည်းဆုတောင်းပေးခဲ့ကြတာပါ။အကြောင်းဆုံးကတော့ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။ NLD ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့အကျိုးပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေကစူပေါင်းကျင်းပကြရမှာပြည်ထောင်နိုင်ငံမှာတော့ We Stand With Dong San Suu Kyi အဖွဲ့ကဥဆောင်ပြီး UK ရောက်မြန်မာတွေကဇွန်လ16ရက်တိကျတဲ့စနေနေ့ကလန်ဒန်မြို့ London Town Hall မှာကျင်းပခဲ့ကြပါတယ်လန်ဒန်မြို့ကဒေါက်တာဆန်းစုကြည်မွေးနေ့ဝယ်အခမ်းအနားကိုဒေါက်ဆုရဲ့သားငယ် Kim Harris ကကိုထိန်လင်းကိုတိုင်တက်ရောက်ပါတယ်။သူကဒေါက်ဆုကိုစားမွေးနေ့ကိတ်ကိုခွဲပေးပြီးကျေးဇူးတင်စကားပြောခဲ့ကြောင်းဘီလက်အတန်အဖွဲ့တာဝန်ခံကိုမင်းဟင်းက VOE ကိုပြောပါတယ
်။မင်းကြီးမွေးနေ့ကိုကျွန်တော်တို့လုပ်ပြီးပြတာတော့ဒီကနေ့ကသူ့ရဲ့မွေးနေ့အပြီးနောက်ပိုင်းတောက်လျှောက်မှာပဲ။မင်းစုက International TT အပြီးပြီးဆိုင်ရာ Stress ဟောဘောတရားပေးမှုတွေရှိလာတယ်။အခက်အခဲတွေအများကြီးရှိလာတယ်။နောက်ငြင်းငြင်းအလုပ်တွေအများကြီးရှိလာတယ်။နောက်ကျန်တဲ့အဆန်ငယ်ကြီးတစ်ချက်လက်တွေကြောင့်ရှိသွားရည်နဲ့မြင်ကြရလာတယ်။အဲ့လိုအခြေအနေကြောင့်ကျွန်တော်တို့ဒီလိုမွေးနေ့ဆွဲတစ်ခုလုပ်ပေးချင်တာပေါ့နော်။အဓိကကတော့အမေစုရဲ့ဒီလိုခက်ခဲနေတဲ့ဒီအချိန်အတိုင်းအတာအတွင်းမှာကျွန်တော်တို့သူ့ကိုနည်းနည်းပျော်ရွှင်စေချင်တယ်၊သူ့ကိုအောင်မြင်စေချင်တယ်၊သူလုပ်နေတဲ့ဥစ္စာတွေကကျွန်တော်တို့တသားတည်းရှိတယ်၊ကျွန်တော်တို့နားလေတယ်၊ကျွန်တော်တို့ရဲ့သူ့ရဲ့အနောက်မှာအမြဲတမ်းရှိတယ်ဆိုတဲ့ဥစ္စာကိုလည်းကြားချင်တယ်ပေါ့။အဲ့ဒီအတွက်ဒီပွဲလေးကို organize လုပ်ခဲ့တာပေါ့။
ဒေါက်ဆန်းစုကြည်မွေးနေ့ပွဲဟာဇွန်လ19ရက်နေ့ဖြစ်ပေမဲ့နိုင်ငံခြားရောက်မြန်မာပြည်ရဲ့အလို့အားရနဲ့တိုက်ဆိုင်ပြီးကျင်းပကြတာဖြစ်တယ်လို့ဆိုပါတယ်။အလားတူဒေါက်ဆုမွေးနေ့အကျိုးပွဲကိုဇွန်လ18ရက်တနင်္ဂနွေနေ့တုန်းကနော်ဝေးနိုင်ငံဖရိုလန်မြို့မှာမြန်မာမိသားစုတွေစုပေါင်းကျင်းပခဲ့ကြပါဗါတယ်။အဲ့ဒီပွဲမှာနော်ဝေးနိုင်ငံကိုခေတ္တရောက်ရှိနေကြတဲ့အဆိုတော်စောဖိုးကကဖြစ်ကြပါငင်းငင်းရေးဆိုတဲ့ဒီတာပွဲလေးကျင်းပခဲ့ပြီးဒေါက်ဆန်းစုကြည်မွေးနေ့ကိုဂုဏ်ပြုခဲ့တယ်လို့မြန်မာလူမှုဘဝတိုးမြင့်ရေးအဖွဲ့တာဝန်ခံဗိုလ်ကြီးဟောင်းနေမျိုးစဉ်ကဒေါက်ဆန်းစုကြည်မွေးနေ့ပွဲအထိမ်းအမှတ်စကားပြောကြားသွားပါတယ်
။အရှင်ဆုံးပြောရရင်ဒေါက်ဆန်းစုကြည်ရဲ့အပါရှိသောမောတော်လူမှုနေဖြင့်ဆောင်ရွက်မှုတွေဟာအတိုင်းအတာကိုရှိအောင်မြင်လာပါတယ်။ကမ္ဘာ့လူမျိုးကိုးစရာဖြစ်တဲ့ရထိုင်းရေးအပေါ်မှာလက်နက်ကန်ဝိသေသိကတွေစီစဉ်ဖို့ကြံရှိနေတဲ့မှာကဘာဒီတွင်ဤဆောင်ရွက်ကဏ္ဍကအရှင်ဘုံနဲ့ပေါ်လာနေပါတယ်။အခုစေရင်ရမ်းမတ်ဆက်တဲ့ရေးတွေရေးရေးလုပ်ရမှုတွေကျွန်တော်တို့တိုင်းပြည်မှာအကျေကျေကျက်ကျက်စိတ်ဝင်စားမှုတည်ဆောက်မှုတွေရရှိနေပါတယ်
အာရှကဂျပန်နိုင်ငံမှာတော့ဒေါက်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲအတွက်ရည်စူးပြီးတိုကျိုမြို့တာဂနာရူဘာဘာ Big Box Shake ကွက်လပ်မှာသရုတ်ဒီသာအလှူဒါန်းလုပ်ကြသလိုမွေးနေ့အကျိုးဆုတောင်းသင်းတွေဆိုခဲ့ကြပါတယ
်ဒီနေ့လက်ရှိမှာအာရှရှင်စနစ်ကတောက်ဆုံးဖွေဆောင်ထားတာမဟုတ်သေးဘူးဆက်ပြီးတော့ရှိနေနေဖြစ်ပါတယ်ဒါဟုတ်ကျွန်တော်တို့ယုံကြည်တဲ့ခေါင်းဆောင်နဲ့ကျွန်တော်ယုံကြည်တဲ့လုပ်ဖို့ကိစ္စတရားနေပြီးတော့အဲကျွန်တော်တို့ခေါင်းဆောင်ကောင်ဆန်းစုကြည်ရဲ့ဝင်းရင်းဝဲရနေပြီးတော့ဒီမနက်ကမှာပေါ့လေအဲခုကစစ်အုပ်စုဟိုစစ်အာဏာရှင်တွေဘုံကတောင်းလဲသွားတဲ့အထိကိုခေါင်းဆောင်ကကြည့်ပေါ့လေခြေသက်တော့ကြောင့်လည်းလို့စစ်လက်ထားမှုတွေကိုတိုက်သွင်းနေတယ်ဒီလိုဆက်ပါတယ
်ဂျပန်အခြေစိုက်မြမရေးလှုပ်ရှားသူဦးတန်းစွေအဲ့ဒီပွဲမှာပြောကြားသွားတာပါ83နှစ်မြောက်ဒေါက်တာဆန်းစုကြည်မွေးနေ့ပွဲတွေကိုအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာလည်းကျင်းပမယ်လို့သိရပါတယ်ခင်ဗျာ